မြန်မာနိုင်ငံအတွက်ကိုဗစ် -19 ကာကွယ်ဆေးရန်ပုံငွေတွေကိုနိုင်ငံတကာရောက်မြန်မာတွေကူညီပေးပို့နေကြရမှာတော့အမေရိကန်ပြည်ထောင်စုမှလည်းမြန်မာလူငယ်တွေနဲ့တန်ကားတွေဦးစီးပြီးတော့ရန်ပုံငွေကောက်ခံစုဆောင်မှုတွေလုပ်နေပါတယ်။ကျွန်မစုမုံကစူးစီးတင်ပြထားတာနားဆင်ပါရှင်။ကိုဗစ် -19 ကူးစက်မြန်ကပ်ရောဂါလူ 33,000 ကျော်အထိကူးစက်ခံနေရတဲ့မြန်မာနိုင်ငံအတွက်ကိုဗစ် -19 ကာကွယ်ဆေးတွေဝယ်ယူနိုင်မှုအလူငွေတွေကိုအမေရိကန်ပြည်ထောင်စုရောက်အမေရိကန်မြန်မာတွေကဝိုင်းဝန်းကူညီလှူဒန်းပေးနေကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်နဲ့ဗာဂျီးနီးယားပြည်နယ်ကယဟန်တန်ကားတော်တွေကိုတိုင်ဦးစီးဦးဆောင်ပြုကိုတိုင်အလူငွေထည့်ဝေမတည်ခဲ့ကြပြီးတော့ကိုဗစ် -19 ကာကွယ်ဆေးအလူမြန်မာပြည်အတွက်ပေးဖို့လှူဒန်းနိုင်အောင်ဆောင်ရွက်နေတဲ့အကြောင်းဦးဆောင်ဆရာတော်တစ်ပါးဖြစ်တဲ့မင်္ဂလာရာမအကြောင်းကဆရာတော်အရှင်ခေမိန်နာကအခုလိုမိန့်ပါတယ်။
ဖုံဖုံတို့ကာကွယ်ဆေးအတွက်လူငွေကောက်ခံဖြစ်တဲ့အကြောင်းကတော့မြန်မာနိုင်ငံမှာလေနိုင်ငံတော်ကြီးအတိုင်ပင်ပုဂ္ဂိုလ်ကနေပြီးတော့မြန်မာနိုင်ငံမှာနိုင်ငံတော်အစိုးရကနေပြီးတော့ဒီလောက်တလောက်ဘတ်ဂျက်ထည့်ဝင်ထားပါတယ်။တိုင်းပြည်ပြည်သားအနေနဲ့လည်းပဲပြည်တွင်းပြည်ပအားလုံးလှူဒါန်းနိုင်တယ်ဆိုပြီးတော့နိုင်ငံတော်အစိုးရကနေပြီးတော့တရားဝင်ကြေညာချက်ထုတ်တာလေးတွေ့တဲ့ခါကျဖုံဖုံတို့ကလည်းပဲအဲ့ဒါကိုစဉ်းစားမိတယ်ပေါ့လေ။ဖုံဖုံတို့ဒီအမေရိကန်မှာနေတဲ့ဘုန်းကြီးတွေဖြစ်တဲ့အတွက်ဒီနိုင်ငံကတစ်ချိန်ကြာလို့ရှိရင်တော့လည်းပဲအနည်းနဲ့အမြန်ပဲကာကွယ်ဆေးကထိုးခွင့်ရကြမှာဖုံဖုံတို့ရကြတယ်လို့ဖုံဖုံတို့နိုင်ငံသားတွေလည်းရကြပါစီဆိုတဲ့အဲ့ဒီကိုချင်းစားတဲ့စိတ်ကလေးတစ်ခုနဲ့အဲ့ဒါလေးအတွေးပေါ်ပြီးတော့ဖုံဖုံတို့တန်ခါတော်တွေတိုင်ပင်ပြီးတဲ့ခါကျအမေရိကန်အရှေ့ပိုင်းမှာရှိတဲ့ဗာဂျီးနီးယားရဲ့မေရီလန်းမှာရှိပြည်နယ်မှာရှိတဲ့တန်ခါတော်တွေတိုင်ပင်ပြီးတော့တပည့်တော်တွေဒီလိုလေးတွေလူငွေလေးတွေကိုယ်တိုင်ဥဆောင်ပြီးတော့ထည့်ဝင်ပြီးတော့ကောက်ခံပြီးတော့လူတန်းပေးကြရင်ကောင်းမယ်ဖေဟာဆိုပြီးတော့တိုင်ပင်ပြီးတော့အခုလိုကိုဗစ် -19 ကာကွယ်ဆေးလူငွေလေးကောက်ခံဖြစ်သွားတာပေါ့နိ3ရက်4ရက်အတွင်းမှာပဲ1000ကျော်သွားတယ်လူငွေရလေဒီမှာရောက်တဲ့မြန်မာ community ကလည်းတော်တော်ကိုတရားတရားကောင်းကြတယ်တော်တော်လည်းဒါကိုချင်းစာစိတ်လေးနဲ့လှူပေးကြတာပေါ့လေအမတန်ဝမ်းသာတယ
်ရံမုံငွေကောက်ခံတဲ့အခါမှာငွေသားတသက်အလှူခံတာရှိတယ်လို့လူငယ်တွေစုပြီးတော့လည်းလောကဌာနနဲ့အစားအသောက်တွေကိုယ်တိုင်ချက်ပြုတ်ရောင်းချအလှူငွေရှာတာတွေရှိပါတယ် Half Myanmar for New Disaster ဆိုတဲ့မြန်မာပြည်အတွက်ကူညီပေးရလှူဒန်းနေတဲ့အဖွဲ့အစည်းနဲ့ဆေးလူငွေကောက်ခံနေပုံကိုတော့ကိုယ်တိုင်ဦးဆောင်လောကဌာနပြုခဲ့တဲ့ကိုထိုက်ကအခုလိုရှင်းပြပါတယ်
ဆရာတော်ကနေပြီးတော့မှဒီ covid vaccine အတွက်ကိုမြန်မာပြည်ကိုလှူဖို့အတွက်အလှူခံနေတယ်ဆိုတော့ကျွန်တော်တွေကနေပြီးတော့ကဲအဲ့ဒါဆိုလို့ရှိရင်လူငယ်တွေကိုယ့်ဘာသာကိုပြန်ဆန်စုပြီးတော့မှလှူမလားဒါမှမဟုတ်ရှင်ရင်တခုခုလုပ်ပြီးတော့မှဈေးရောင်းပွဲလိုဟာမျိုးလုပ်ပြီးတော့မှလှူမလားပေါ့အဲ့ဒါကိုကျွန်တော်တို့တွေဒီလိုမျိုးဟိုရတဲ့နည်းနဲ့ရှာပြီးတော့မှလှုပ်လို့ရှိရင်တော့ပို့ပြီးတော့မှထိထိရောက်ဖြစ်မယ်ဆိုပြီးတော့မှကျွန်တော်တွေတိုင်ပင်လိုက်ကြပြီးတော့မှကဲအဲ့ဒါဆိုလို့ရှိရင်တော့ဈေးရောင်းတဲ့ဟာကို delivery ပို့တဲ့ပုံစံမျိုးနဲ့လှုပ်ပြီးတော့မှငါတို့ဈေးရောင်းပြီးတော့မှဒီရန်ပုံငွေကိုရှာပြီးတော့မှလှုပ်မယ်ဆိုပြီးတော့မှဒါလှုပ်မယ်လို့ဆုံးဖြတ်လိုက်ကြတာပေါ့ဒီ DMV area ဆိုတဲ့ဒီ Washington DC ရဲ့ Maryland ရဲ့ Virginia ရဲ့ဒီ area ကမှာတဲ့လူတွေစီကိုကျွန်တော်တွေ delivery free delivery နဲ့ပို့ပေးပါမယ်ဆိုပြီးတော့မှကျွန်တော်အဲ့လိုကြေညာပြီးတော့မှစလိုက်တိုင်းပါအခုကျွန်တော်တို့နောက်ဆုံးစီးရင်ပိတ်ကတော့စုစုပေါင်းလူမဲ့အလှူငွေကတော့13,000ရသွားပါတယ်ခင်ဗျာ COVID-19 vaccine အလှူအတွက်ကိုကျော်ရီဦးစီးပြီးတော့မှအလှူငွေကောက်ရရှိပါတယ်ခင်ဗျာကျွန်တော်တို့အဲ့ဒီထဲကိုသွားပြီးတော့မှ contribute လုပ်မှာပါ contribute လုပ်ပြီးတော့မှ salary နဲ့တစ်ဆင့်ဒီမြန်မာနိုင်ငံဒီဟိုကျမကြီးဝန်ကြီးဌာနနဲ့တစ်ဆင့်ဒီ vaccine အလှူအတွက်ကိုသွားမှာဖြစ်ပါတယ်ခင်ဗျာ
COVID-19 ကာကွယ်ဆေးအလှူငွေတွေကမျှော်မှန်းထားတာထက်ကိုအလှူရှင်တွေဘက်ကပိုပြီးတော့ဝိုင်းဝန်းလှူဒန်းကြတဲ့အတွက်အားရကျေနပ်မိပါတယ်လို့ကိုထိုက်ကဆက်ပြောပြပါတယ
်ကိုဗစ်ကာလလည်းဖြစ်နေရောကြတော့ကျွန်တော်တို့ကအဲ့လိုလူစုလူဝေးလည်းဒီမှာလို့မရဘူးပေါ့နော်ဒီမှာလို့မရတဲ့အတွက်ကြောင့်မလို့ကျွန်တော်ဒီမှာရှိတဲ့ဟိုအမာခံဒီလူငယ်ဒီ10ယောက်14ယောက်ကြော်ကြော်လောက်နဲ့ပဲကျွန်တော်တို့ဟိုခွဲပြီးတော့မှကျွန်တော်တို့တာဝန်ယူပြီးတော့မှလေချက်တဲ့ပြုတ်တဲ့ကိစ္စတွေ delivery ပို့ဖို့အတွက်ဆိုလို့ရှိရင် route နဲ့ပတ်သက်တဲ့ဆွဲတဲ့ဟာတွေကိစ္စတွေအဲ့ဒီဥစ္စာတွေကိုကျွန်တော်ဖွဲ့ခွဲလိုက်တယ်ခင်ဗျာပြီးလို့ရှိရင်ချက်တဲ့ပြုတ်တဲ့ကဏ္ဍတွေဈေးဝယ်တဲ့ကဏ္ဍတွေကိုလည်းအဲ့လိုပဲကျွန်တော်တို့ခွဲပြီးတော့မှတာဝန်ယူပြီးတော့မှချက်တဲ့ပြုတ်တဲ့အချိန်မှာတော့ဒီကမိသွားလို့ခင်နေရတဲ့အိမ်ပေါ့နော်အဲ့ဒီအိမ်မှာသွားပြီးတော့မှကျွန်တော်ချက်တဲ့ပြုတ်တဲ့ကိစ္စကိုကျွန်တော်လုပ်လိုက်တယ်ပေါ့ကျွန်တော်အဲ့ volunteer တွေထပ်ပြီးတော့မှ online နေပြီးတော့မှထပ်ပြီးတော့မှညင်ညာလိုက်တော့ရောက်လာပြီးတော့မှကျွန်တော်တို့စုစုပေါင်းက12စီးလောက်ရသွားတာပေါ့ volunteer က12စီးလောက်နဲ့ဒီမှာ area တွေခွဲပြီးတော့မှအဲ့ဒီက12စီးနဲ့ကျွန်တော်တို့ခွဲပြီးတော့မှပို့လိုက်တာပေါ့ဒီနည်းနာဒီလူငယ်တွေအကုန်လုံးကတော့အားကျွမ်းတဲ့ပါဝင်ရတယ်ခင်ဗျာ
ကောက်ခံရရှိတဲ့အလူငွေတွေကိုတော့ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်ဥက္ကဋ္ဌအဖြစ်ဦးဆောင်တဲ့ COVID-19 ကာကွယ်ထိန်းချုပ်ကုသရေးအမျိုးသားအစ်စ်ဗဟိုကော်မတီကိုလှူဒန်းကြမယ်လို့လည်းသိရပါတယ်ရှင်ကျွန်မစုမမ